21 ရာစုပင်လုံညီလာခံဖြစ်မြောက်ရေး UNFC တိုင်းသားလက်နက်ကိုင်မဟာမိတ်တပေါင်းစုပါဝင်ဆောင်ရွက်နေတဲ့အခြေအနေကိုတင်ပြမှာပါရှင်21ရာစုပင်လုံညီလာခံဖြစ်မြောက်ရေးအဓိကပူးပေါင်းဆောင်ရွက်နေတာဟာ NLD အစိုးရပေါ်ယုံကြည်မှုနဲ့ဂုဏ်ပြုလိုတဲ့အတွက်ကြောင့်ဖြစ်တယ်လို့ KIO ကချင်လွတ်လပ်ရေးအဖွဲ့ကောင်းဆောင်ဗိုလ်ချုပ်ကွန်မော်ကပြောကြားလိုက်ပါတယ်။မနေ့ကရန်ကုန်မြို့မှာစတင်ကျင်းပတဲ့ NLD အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့နှစ်ရက်ကြာဆွေးနွေးပွဲမှာသူကအခုလိုပြောဆိုလိုက်တာပါ။
ကျွန်တော်တို့လက်မှတ်မထိုးရသေးတဲ့အဖွဲ့များကတော့နိုင်ငံတော်အစိုးရကိုယုံကြည်တဲ့စိတ်ဓာတ်နဲ့ကွန်ပျူတာစိတ်ဓာတ်နဲ့17ရာစုပင်လုံကိုတက်ရောက်နိုင်ရေးအတွက်ကျွန်တော်ကြိုးစားနေတာဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီကနေ့ကျင်းပတဲ့အစည်းအဝေးမှာရလဒ်ကောင်းနေရပါတယ်။မနေ့ကဆက်ပြီးကျင်းပမယ့်အစည်းအဝေးတွေမှာလည်းကျွန်တော်အတက်တရဆွေးနွေးပြီးတော့ကျွန်တော်အားလုံးရဲ့ကောင်းမွန်တဲ့နိုင်ငံရှိကြီးကိုကျွန်တော်ဆောင်ရွက်တော့မှာဖြစ်ပါတယ်
။ကြည်ရင်းငင်းငင်းအောင်မြင်ဖို့တိုင်းသားလက်နက်ကိုင်ဖွဲ့ရီဘက်ကရင်ဆိုင်နေရတဲ့အဓိကအခက်အခဲဟာအချိန်ကန့်သတ်ချက်ဖြစ်ကြောင်း UNFC ကိုယ်စားလှယ်ဥက္ကူတွေကပြောပါတယ
်ကျွန်တော်တို့အနေနဲ့လက်လုံးမှာဆက်ဆက်သွားမှာဖြစ်စဉ်ဒီစိတ်ချင်းကျွန်တော်တို့ပါဝင်နေဖို့စဉ်းစားတဲ့ခံမျိုးတွေမှာကျွန်တော်တို့ဖက်မှာအရင်တော့လည်းကျွန်တော်ပြောပြီးဖြစ်ပါတယ်အချိန်နဲ့ပတ်သက်လို့ကျွန်တော်တို့ဖက်မှာအရာရင်းအသက်တွေကျွန်တော်တို့တွေ့ရတာရှိပါတယ်ကျွန်တော်တို့ဖြစ်စဉ်တစ်ခုချင်းစီကိုအချိန်တို့ပို့ပြီးတော့ကျွန်တော်တို့လှုပ်ယူရတဲ့သဘောတွေရှိပါတယ်
မနေ့ကတွေ့ဆုံပွဲမှာ UNFC ဘက်ကအဓိကဆွေးနွေးတဲ့အချက်တွေကတော့အပြစ်ခက်ရစဲရေး NCA စာချုပ်လက်မှတ်ရေးထိုးရေးကိစ္စလူသားချင်းစာနာမှုအကူအညီတွေကိစ္စစတာတွေအပြင်ပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC ကိုပိုးပြီးအားကောင်းမဲ့နည်းလမ်းတွေရှာဖွေဖို့စတဲ့အချက်တွေပါဝင်ပါတယ်မနေ့ကဆွေးနွေးပွဲရလဒ်နဲ့ပတ်သက်လို့တော့အစိုးရကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဒေါက်တာတင်မျိုးဝင်းကအခုလိုပြောကြားခဲ့ပါတယ
်နံပါတ်1ကတော့ဒီပြည်တော်စုငင်းငင်းညီလာခံနဲ့စစ်တရားစုပြင်လုံးမှာကျွန်တော်ရဲ့ပထမဆွေးနွေးမှာဒီကနောင်တော်တွေအကုန်လုံးပူးတွက်ကော်မတီမှာပါဝင်ဖို့အတွက်ကိုဆုံးဖြတ်ချက်ကျပါတယ်။နောက်ဒုတိယချက်ကတော့ကျွန်တော်တို့ဒီဆွေးနွေးမှာလက်မှတ်မထိုးရတဲ့ဒီကညီနောင်တွေတက်ရောက်ပြီးတော့မိမိတို့ရဲ့လူလားချက်တွေညွန်မှန်းချက်တွေကိုပြောဆိုနိုင်ဖို့အတွက်လည်းအားလုံးမူဝါဒချပြီးတော့ဆုံးဖြတ်နိုင်ခဲ့ပါတယ်။
ဒါပေမဲ့လည်းဩဂုတ်လအကုန်မှာကျင်းပတော့မယ့်21ရာစုပင်လုံညီလာခံကိုလက်နက်ကင်တိုင်းသားမဟာမိတ်၃ဘွဲ့ဖြစ်တဲ့တအောင်းပလောင်ကိုကန့်ရခိုင်တပ်မတော်တို့ပါဝင်ရေးအခုချိန်ထိအစိုးရနဲ့ညှိနှိုင်းလို့မရသေးပါဘူး။ဩဂုတ်လ၉ရက်နေ့ကရှမ်းပြည်အရှေ့ပိုင်းမိုင်းလားမှာနှစ်ဖက်တွေ့ဆုံဆွေးနွေးခဲ့ကြတာပါ။သူတို့၃ဘွဲ့လုံးလက်နက်ကင်လမ်းစဉ်ကိုအပြေးတိုင်ဆွတ်လွတ်ခြုံငိမ့်လိုတဲ့ဆန္ဒအပြည့်အဝရှိပါသည်ဆိုတဲ့သဘောထားကြေညာချက်ထုတ်ပြန်ပေးဖို့အစိုးရဘက်ကတောင်းဆိုထားပေမဲ့အဲ့ဒီအစားလက်နက်ကင်ပဋိပက္ခကိုအပြေးတိုင်ခြုံငိမ့်ရန်ဆန္ဒအပြည့်အဝရှိပါသည်ဆိုတာကိုပဲထုတ်ပြန်နိုင်ကြောင်းမဟာမိတ်၃ဘွဲ့ဘက်ကတုံ့ပြန်ထားတာပါဒီပေါ်မှာမြမစီရေးလေလာသုံးသပ်နေသူတဦးဖြစ်တဲ့ဗိုလ်မှူးဟောင်းဦးအောင်နင်းထွေးရဲ့အမြင်ကတော့
ကျွန်တော်တို့ဒီဆေးဆိုးရဖြစ်ကျွန်တော်တို့ထောင်လိုင်းလုခဲ့တဲ့ကျွန်တော်တို့ငင်းငယ်ဆွေးနွေးပွဲတွေမှာကျွန်တော်တို့1989ခုစာပြီးတော့မှ93 94အထိပေါ့လေတစိုက်မမကင်ဆွဲထားခဲ့တာကလက်နက်ကင်လမ်းပြင်စွန့်ပြီးဥရီပေါင်းရင်းကိုဝင်ရမယ်ဆိုတဲ့ဥစ္စာကိုကျွန်တော်တို့ကင်ဆွဲပြီးတော့မှငင်းငယ်ကျွန်တော်တို့လုခဲ့ပါတယ်အဲ့ချိန်အဲ့ဒီကတုန်းက KIA ဆိုရင်လက်မှတ်ထိုးပြီးတော့မှသဘောတူခဲ့ပါတယ်ဝမောအစရှိတဲ့အဖွဲ့ပေါင်း18ဖွဲ့ဟာဒီဥစ္စာကိုသဘောတူပြီးတော့မှကျွန်တော်အမျိုးသားညီလာခံကိုတက်ရောက်ခဲ့တဲ့အနေအထားမျိုးရှိပါတယ်ကျွန်တော်ပြောချင်တာကအခုတမတော်ကတောင်းတဲ့ဒီလက်လက်ကြိုင်လမ်းစဉ်ဆိုတဲ့ဥစ္စာတကယ်လို့ကအင်တာမပျော်ပြောင်းတဲ့အနေအထားမျိုးကျွန်တော်ရှိပါတယ်အချိန်တစ်ခါကဒီကျင်းထန်တဲ့စကလုံးကိုတော့မှဒိုင်းသားအဖွဲ့အားလုံးကလက်ခံပြီးတော့မှအမျိုးသားညီလာခံကိုတက်ခဲ့ကြပါတယ်အခုဒီလက်လက်ကင်လမ်းစဉ်ဆိုတဲ့စကလုံးနဲ့လက်လက်ကင်ပฏิပက္ခဆိုတဲ့စကလုံးကအတင်းထရာအတိပယ်အနှစ်သာရအတိအများကြီးကွာပါလေ။ဟိုလက်လက်ကင်ပฏิပက္ခဆိုတာကပြုံးနေသူပြစ်ကြခကြလို့ဖြစ်တာ။အဲ့တော့ကျွန်တော်အနေနဲ့ပြောရရင်တော့ဒီတိုင်းသားအဖွဲ့သုံးဘွဲ့ပေါ့လေ။ဟိုသဘောတူမယ်ဆိုလို့ရှိရင်လေဒီလက်လက်ကင်လမ်းစဉ်ဆွတ်လွတ်တယ်ဆိုတဲ့ဥစ္စာကိုသဘောတူလိုက်တာကသူတို့တည်းဘာမှဂုဏ်သိက္ခာကြားရမှာရှိပါဘူး။
လက်ရှိအခြေအနေမှာတော့21ရာစုပင်လုံညီလာခံမှာအလုံးပါဝင်နိုင်ရေးနီးလန်းတွေရှာဖွေနေဆဲဖြစ်ပြီးညီလာခံနောက်ပိုင်းနိုင်ငံရေးဆွေးနွေးပွဲပြုလုပ်ဖို့စီစဉ်ထားသလိုနောက်6လကြာမှငြိမ်းချမ်းရေးညီလာခံကိုထပ်မံကျင်းပဖို့အစီအစဉ်ရှိကြောင်းအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်ဖွဲ့ဝင်တဦးကပြောပါရရှင်